မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကထွက်ပြေးလာကြတဲ့ခံမှန်းကြီးရိုဟင်ဂျာဒုက္ခသည်6သိန်းလောက်ရှိနေပြီးတော့ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းအဖြစ်ပြောဆိုနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွင်ကဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယေကထူထပ်လွန်းတဲ့အတွက်ဘင်္ဂလားပင်လယ်အော်တွေကဘဆန်ချာကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကတက်တက်ကြွကြွစီစဉ်နေတဲ့အပေါ်မှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်ကော်မရှင်နာမင်းကြီးဘောကာတက်ကကြိုးဆိုလိုက်တာပါဒါပေမဲ့လေဒုက္ခသည်တွေကိုယ်တိုင်ပြောင်းရွှေ့ဖို့လိုလိုလားလားဆန္ဒရှိဖို့လိုအပ်တယ်လို့နေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒီစီဇန်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေဆဲဖြစ်ကြောင်းလည်းမနေ့တုန်းကဒါကာမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အခုလိုမျိုးကျိုးမော်ကိုရွှေ့ပေးမဲ့အစီအစဉ်ကိုကြိုးဆိုကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်ကော်မရှင်နာမင်းကြီးရဲ့ပြောဆိုချက်အပေါ်မှာတော့ကုတုပလောင်နဲ့ဘာလုခါလီဒုက္ခသည်စခန်းနေဒုက္ခသည်တို့ကကန့်ကွက်ပြောဆိုလိုက်ပါတယ်ဒီကျွန်းဟာတန်နုကျွန်းဖြစ်တယ်လို့ရေလွှမ်းမိုးနိုင်တဲ့အသက်အန္တရာယ်ရှိတယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလတာဝန်ရှိသူတွေနဲ့ဒုက္ခသည်စခန်းကတာဝန်ခံတွေအကုန်သိနေကြပါတယ်လို့လည်းဘာလုခါလေဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကုမျိုးတန်ကပြောပါတယ
်အဲကျွန်းဘက်ကဘတိုးမသွားမဆန်အောင်ရှိပါဘူးဘာဖြစ်လို့ဆိုရင်ဒီဒုက္ခသည်တွေဘဝအမကန်ချတော့ဘာမှမရှိပါဘူးဒါအဲကျွန်းကမိုးရတယ်မှာဟိုရဲ့လွင်မဲ့ဆိုရင်ဟာအဲကျုံကတော့ရဲ့လွင်နိုင်တဲ့ကျုံစီးတဲ့အတွက်ကြောင့်ဘယ်ဒုက္ခဆိုနေအဲ့ဒါကိုသွားရဲ့ချင်အောင်ဖြစ်ပါဘူး။ဒါဒီကုလသမဂ္ဂကဒီဒုက္ခတွေဆိုကြောင်းကျဲနေဆိုတာကိုကြိုးဆိုတာကဒီကုလသမဂ္ဂကကျွန်တော်ဒီမှာရှိနေတဲ့ဒုက္ခတွေကိုလူသားချင်းဟိုစာနာပြီးတော့ပြောတာမထွက်ပါဘူး။ဘာလို့လဲဆိုရင်အဲကျုံကဘယ်လိုမျိုးကျုံလဲဆိုတာအခုလို့အလုံးပြပါလေဒီကုလသမဂ္ဂလည်းနိုင်ငံတကာ NGO လည်းပြတယ်ပြောလောကရဲ့အပေးတွေကလည်းပြပါတယ်အဲ့ကျောင်းကဘယ်လိုညွှန်းကျုံးဆိုတာ
မကြသေးခင်ကမှဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီကလည်းမုတ်တုံရာဒီမှာပြင်းထန်တဲ့မုန်တိုင်းဒဏ်နဲ့ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခသည်တွေကိုပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်ဆိုရင်းတဲ့သဘောထားပြောဆိုထားပါတယ်သူတို့ဟာမြန်မာပြည်ကနေအသက်ဘေးကနေဆိုရင်လို့ပြေးလာခဲ့ကြရတဲ့ဒရိုဟင်ဂျာဒုက္ခသည်တွေဖြစ်ပြီးလူသားချင်းစာနာသူတွေအနေနဲ့လူသားတဦးချင်းစီဟဲလူအသက်တန်ဖိုးကိုလေးစားပေးကြဖို့ကိုလည်းရိုဟင်ဂျာဒုက္ခသည်ကွန်မြူတန်ကမြစ်တာရက်ခံပါတယ်
။အဲ့ကျောင်းကတော့အဲ့လိုကြီးတဲ့ဆိုတာကကိုလုံးပြီးတော့မှဒီဒုက္ခတွေကအဲ့ဒါပြင်းနေဆိုတာဆိုတာကဒီကုလသမဂ္ဂကကြိုးဆိုဘယ်လိုဆိုရင်ဒါကလုံးဝကျွန်တော်လက်ကနေမှမဟုတ်ပါဘူး။ဘာဖြစ်လို့ဒီကျွန်တော်လည်းလို့ကျွန်တော်လို့သားပါကျွန်တော်မှလည်းလို့တန်ဖို့ကျတော့ဆိုတော့ကြည့်ပါတယ်ကျွန်တော်ကျွန်တော်အတော့အစားအတော့ဆိုတော့အချင်းကြီးပြင်းနေဆိုရင်ဒါကတော့တကယ်အစားစားတော့မလို့လာတာမဟုတ်ပါဘူးဒီဘက်ကကျွန်တော်ဒီဘက်ကစားတော့ပို့လာတာမဟုတ်ဘူးကျွန်တော်ဒီဘက်ကအကအန်ဒေဂျန်လာတာဒီကကျွန်တော်ဒီဘက်ကအပန်းအန်ဒေဂျန်ပါလာတာဆိုတော့တော့တီးပြီးတော့မှကျွန်တော်ကအဲ့မှာအပ္ပအန်ဒရိတ်ချီတဲ့နေရာကိုပြန်လည်တွေ့မယ်ဆိုရင်ဒါကတော့ကျွန်တော်လာမခင်နိုင်ဘူးပြီးတော့ဒီကုလသမဂ္ဂနဲ့ကျွန်တော်ဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်ဟိုမက်တာရဲ့ပြောချင်တာကကျွန်တော်ဟိုအဲဘက်ကလုံးဝတွားချင်တဲ့ဆိုင်ရာမချပါဘူးကျွန်တော်မှာ
ကျုံးမော်ကိုပြောင်းရွှေ့ကြဖို့ဒုက္ခသည်တွေကိုနေ့စဉ်လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေကတိုက်တွန်းမှုတွေရှိနေပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကဘယ်သူတဦးတယောက်မှသွားလို့ရတဲ့ဆန္ဒမရှိကြောင်းစခန်းတာဝန်ရှိသူတွေကိုဒုက္ခသည်ကိုယ်စားလှယ်တွေကနေတဆင်သဘောထားပြောထားပြီးဖြစ်ကြောင်းလည်းကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမမောင်ကပြောပါတယ
်။ဟုတ်ပါဆက်ကျွန်တော်ပါဆန်ကျောက်ဆန်ကိုဒုက္ခသည်ရောက်ဖို့ဆိုတာဘုံမဆန္ဒမရှိပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီဆောင်းကမှလီဒီရေဟောလီဒီအန်ဒရက်ရှိတီရဲ့နောက်ပိုင်းမှာဟောဆူနာမီတွေပါခိုက်ပေါ်လာနေသလိုဆိုရင်အဲ့ဒီလူကြီးကအလွန်ဆိုးရင်တော့ဟောအန်ဒက်ဆာမရှိနိုင်တယ်အဲ့ဒါကြောင့်အဲ့ဒီပါဆန်ဆန်ဘက်ကသွားဖို့ဆိုတာကနလိုမဟုတ်ပါဘူးခင်ဗျာဟုတ်ကဲ့သူကအပရီလမှာသူတို့ချက်ကောင်းနေပြောရတယ်ဒါပေမဲ့ကျွန်တော်လက်ဒီမှာရှိတဲ့ကမ်ပိန်းတာဝါတွေဘောဒီမှာရှိလို့ခေါ်တယ်အဲ့ဒီအပီအော်ဖီဟဲတာဝန်ခံတဲ့ဒေါက်တာစီမာဂျီကောင်းဆောင်များကိုခေါ်ပြီးရတယ်ဒီမှာသူတို့ကစီရူရာတို့ဘာတို့ပြစ်တာတို့ဘာတို့ရှိပြီးတယ်ဒါမဲ့ဆရာဒီဘာကြောင့်ဆိုချွတ်မှာလုံးဝအဲ့ဒီမှာသွားမယ်ဆိုလို့ဆိုရင်ဘာမှဟောပတ်စနာလည်းမရှိဘူးဒီမှာအဲ့ဒီမှာခင်ဗျားတို့ကနိုင်နေတာလို့အဲ့ဒီမှာလုံချုံချုံနေနိုင်တယ်သူတို့ကစီရူရာတွေဘာတွေရှိပြီးတယ်ဒါမဲ့ကျွန်တော်တို့ကောစီပုံလေးပါတာအဲ့ဒါဟာအဲ့ဒီဟာလို့ ုံးပြင်လိုက်တာကပါကျွန်တော်ပြောလို့ဆိုလို့ဆိုရင်ဒီပါကျွန်တော်ဆောင်းဆောင်းကိုပေါ်မှုဆိုလို့ဆိုရင်ကျွန်တော်တို့ကစရာသူရင်အနာမရှိပါဘူးလို့သူတို့ကအဲ့လိုမျိုးတွေပြောသွားတာရှိတယ်
Cost Bazaar ဒေသခံအနာပိုင်တယောက်ကတော့ပြောင်းရွှေ့ဖို့ဆန္ဒရှိတဲ့ဒုက္ခသည်တွေကိုစည်ရင်းကောက်ဖို့စီစဉ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားကြောင်း AFP သတင်းကဖော်ပြပါတယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ရှင်